မလ9ရက်နေ့ဂျပန်အစီအစဉ်ဒီပလိုမက်သတင်းစာမှာမြန်မာနိုင်ငံရခိုင်ပြည်နယ်ပြဿနာနဲ့ပတ်သက်ပြီးရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံအနေနဲ့ပုံမအားဆိုင်ကူညီဖို့လိုအပ်ကြောင်းဆောင်းပါးတစ်စောင်ဖော်ပြပါတယ်။ပြီးခဲ့တဲ့လကရခိုင်ပြည်နယ်မြောက်ပိုင်းဘူတိတောင်မြို့နယ်ကစာသင်ကျောင်းတစ်ကျောင်းမှာလက်နက်ကြီးချောက်ရောက်ခဲ့လို့ကျောင်းသူကျောင်းသား20လောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။တသက်ဆိုင်ဆိုင်ပဲအဲ့ဒီနေ့ဟာမြန်မာကလေးများနေ့ဖြစ်နေတယ်လို့ဆောင်းပါးကဖော်ပြပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်တွင်အင်တာနက်ဆက်သွယ်ရေးဖြတ်တောက်ထားတာကလည်းကမ္ဘာအကြာရှည်ဆုံးစာချုပ်တင်သွားခဲ့ပြီဖြစ်ပြီးဒေသခံပြည်သူတွေအတွက်တက်မွေးဝမ်းကြောင်းနဲ့အခြေခံသတင်းအချက်အလက်တွေမရရှိနိုင်ပဲဖြစ်နေရသလိုသတင်းသမားတွေလူ့အခွင့်အရေးစောင့်ကြည့်သူတွေအကူအညီပေးရေးအဖွဲ့တွေမှလည်းအခက်တွေ့နေရပါတယ်တဲ့မွတ်စလင်ဒုက္ခသည်တွေနေထိုင်ရာဒေသတွေမှာလူသားချင်းစာနာကူညီအဖွဲ့တွေရဲ့အရေးပေါ်ပံ့ပိုးမှုတွေအတားအဆီးခံရသလိုလွတ်လွတ်လပ်လပ်သွားလာလို့မရပဲဖြစ်နေတယ်လို့လည်းဖော်ပြပါတယ်။ရခိုင်ပြည်နယ်ဒုက္ခသည်ပြဿနာဖြေရှင်းခြင်းနဲ့ပတ်သက်ပြီးအာဆီယံအပေါင်းသုံးဆိုတဲ့အာဆီယံဆယ်နိုင်ငံနဲ့တရုတ်၊ဂျပန်၊တောင်ကိုရီးယားတို့ကလူသားချင်းစာနာကူညီရေးနဲ့ဒုက္ခသည်ပြန်လည်ခေါ်ယူရေးကိစ္စတွေကိုထောက်ခံခဲ့ကြသလိုမကြာခင်ကဆိုရင်အင်ဒိုနီးရှားနဲ့တောင်ကိုရီးယားတို့ကအမေရိကန်ဒေါ်လာ5သိန်းစီလှူဒါန်းခဲ့ကြပါတယ်။ဒါပေမဲ့အာဆီယံရဲ့အထောက်အမှုတွေကလည်းအလို30နိုင်ပြီးတစ်ဖက်သက်ဆန်နေတယ်လို့လည်းဝေဖန်တာတွေရှိပါတယ်မြန်မာရဲ့ပြောသမျှကိုသာလက်ခံပြီးဒုက္ခသည်တွေနဲ့ထိတွေ့မေးမြန်းတိုင်ပင်မှုမရှိဘဲဖြစ်နေတဲ့အပြင်သူတစ်ပါးပြည်တွင်းရေးဝင်ရောက်မဆွတ်ရေးဆိုတဲ့အာဆီယံမူကိုလည်းအကာအကွယ်ယူထားကြတာပါတဲ့ဒါကြောင့်အာဆီယံဖွဲ့ဝင်နိုင်ငံတွေအနေနဲ့သူတို့ရဲ့အကူအညီတွေထိရောက်မှုရှိမရှိအပြုသဘောဆောင်မဆောင်ဒုက္ခသည်တွေအပါအဝင်တခြားကူညီအဖွဲ့အစည်းတွေနဲ့တွဲဆုံမေးမြန်းတိုင်ပင်သင့်တယ်လို့လည်းဖော်ပြပါတယ်မကြာခင်ကတော့ကတမကနိုင်ငံတကာခုံရုံးအစီအစဉ်ကရခိုင်ပြည်နယ်မှာလူမျိုးတုံးတပ်ဖြတ်မှုသဘောဆောင်တဲ့လုပ်ရတွေကိုရပ်ဆိုင်ဖို့ဖြစ်ရဆိုးတွေနောက်ထပ်ပေါ်ပေါက်မလာအောင်တားဆီးဖို့အဲ့ဒီဆောင်ရွက်ချက်တွေကိုပထမ၄လအတွင်းအစီအစဉ်ခန်းစာတင်ပြီးတဲ့နောက်၆လတကြိမ်ပုံမှန်အစီအစဉ်ခန်းနေဖို့မြန်မာအစိုးရကိုအမိန့်ချခဲ့ပါတယ်မြန်မာအနေနဲ့ရခိုင်ပြည်နယ်ပြဿနာလိုရှုပ်ဖေးပူလီတဲ့ပြဿနာတွေဖြစ်ရှိတဲ့နေရာမှာအာဆီယံရဲ့အကူအညီလိုအပ်တယ်လို့အာဆီယံအနေနဲ့လည်းစုပေါင်းကူညီဖြစ်ရှင်းပေးရမှာဖြစ်ကြောင်းဆောင်းမမှာဖော်ပြပါတယ်။မလ9ရက်နေ့ဂက်ဆဝါသတင်းစာမှာတော့တရုတ်မြန်မာဓာတ်ငွေပတ်လည်နဲ့ပတ်သက်တဲ့ဆောင်းမတဲ့ပုံပေါ်ဝင်ခဲ့ပါတယ်။တရုတ်ပြည်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုစတင်ပေါ်ပေါက်လာချိန်မှာပဲသမ္မတရှီကျင်ဖင်ဟာဒီနှစ်အတွင်းသူ့ရဲ့ပထမဦးဆုံးပြည်ပခီးစဉ်ကိုအင်းနီးချင်းမြန်မာနိုင်ငံနဲ့စတင်ခဲ့ပါတယ်။ဗိုင်းရပ်စ်အပူတဲ့စွန့်ရင်အပူကပိုပြီးတော့ကြီးနေပုံရတယ်လို့ဆောင်းမကဆိုပါတယ်။အနောက်နိုင်ငံတွေနဲ့နှစ်ပေါင်းများစွာဆက်ဆံရေးအစ်ဆက်ခဲ့တဲ့တရုတ်ပြည်အတွက်စွန့်ရင်ဒုံလောက်ဖို့အရေးကြီးပါလေ။အရှေ့လေပိုင်းဒေသကရေနံနဲ့ဓာတ်ငွေကိုတည်ယူရေးတဲ့မြန်မာစီကနေပြီးတော့လုံစာစွန့်ရင်ကိုရယူတာကသူ့အတွက်ပို့ပြီးတော့လုံခြုံပို့ပြီးတော့ဈေးသက်သာအကျိုးရှိပါလေတဲ့။တရုတ်ပြည်တွင်စွန့်ရင်လိုအပ်ချက်ဟာ2019ခုနှစ်က59ရာနှုန်းရှိခဲ့ရာကဒီနှစ်2020ပြည့်နှစ်မှာ85ရာနှုန်းအထိမြင့်တက်လာခဲ့ပါလေ။အဲဒါကြောင့်တရုတ်ပြည်ရဲ့အကြီးဆုံးရေနံနဲ့ဓာတ်ငွေကုမ္ပဏီ CNPC ကသူနဲ့လက်ရက္ခမာသာရှိတဲ့မြမကန်းလွန်ပင်လေပြင်းကဇော်တိကနဲ့ရွှေစွန့်ရင်လွက်ွက်တွေကိုမျက်စိကျနေခဲ့တာပါမြမကထွက်တဲ့ဓာတ်ငွေအများစုကတရုတ်နဲ့ထိုင်းကိုတင်ပို့နေရလို့ပြည်ရင်းမှာလုံလုံလောက်လောက်မတုံ့ဆိုးရဘူးလို့မြမစွန့်ရင်ဝန်ကြီးဌာနကပြောဆိုခဲ့ဘူးပါလေတဲ့ကြောက်ရှုမှရှိတဲ့ပိုက်လိုင်းနှစ်ခုကနေပြီးတော့တင်ပို့နေတာဖြစ်ပါတယ်ရှီချင်းဖင်ရဲ့နှစ်ရက်တာခီးစဉ်တွင်တဘောတူလက်မှတ်ရေးထိုးခဲ့တဲ့စာချုပ်တွေမှာအေယာဝတီမိလောင်ချိုင်ဓာတ်ငွေကြီးစက်ရုံကိစ္စလည်းပါဝင်ကြောင်းသိရပါတယ်ခင်ဗျာ။